မင်္ဂလာပါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဩဂုတ်လ16ရက်တောက်ကြနေမနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမတီမင်းစင်ပါရှင်ဒီနေ့အစီအစဉ်မှာဝန်ကြီးခီးစဉ်တရုတ်အစိုးရထုတ်ပြန်ချက်စစ်ကောင်စီနဲ့ကွဲလွဲနေတဲ့တဲ့သတင်းဆောင်မှာပတ်စင်ကန္နာနဲ့တိုင်းသားဘာသာအစီအစဉ်တို့ကိုထုတ်လွှင့်မှုရှိပါတယ်။အခုတော့သတင်းလေးကိုအရင်ဆုံးတင်ပြပါမယ်ရှင်။မြန်မာပေါ်ထားတဲ့တရုတ်ရဲ့ချစ်ကြည်ရေးမူဝါဒဟာမြန်မာပြည်သူတရက်လုံးကိုမျက်နှာမူကြောင်းနိုင်ငံသားရေးဝန်ကြီးဝန်ကြီးကမြန်မာစစ်ကောင်းဆောင်ကိုပြောကြားခဲ့တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကပြောလိုက်ပါတယ်။နေပြည်တော်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒီလ14ရက်ကတွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးတရားဝင်သတင်းထုတ်ပြန်ရမှာအခုလို့ဖော်ပြထားတာပါဒီပြောကြားချက်ကိုစစ်ကောင်စီသတင်းမီဒီယာတွေမှာဖော်ပြမထားပါဘူးရှမ်းပြည်နယ်မြောက်ပိုင်းမှာ EAO အဖွဲ့တွေမြို့ရာတွေကိုတိုက်ခိုက်တာတွေနဲ့ပတ်သက်လို့တရုတ်ကစန့်ကျင်ကြောင်းပြောကြားခဲ့တယ်ဆိုပြီးစစ်ကောင်စီကပြောဆိုထားတာကိုလည်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့တရားဝင်သတင်းထုတ်ပြန်ချက်မှာလုံးဝမတွေ့ရပါဘူးဒါ့အပြင်အထွေထွေရွေးကောက်ပွဲအတွက်စစ်ကောင်စီကပြင်ဆင်နေတဲ့အပေါ်ထောက်ခံကြောင်းဆိုတဲ့အချက်ကိုဖော်ပြထားတာလည်းမတွေ့ရပါဘူးတိုင်းမြန်မာနယ်စပ်တစ်လျှောက်ကဒုက္ခသည်စခန်းတွေကဒုက္ခသည်တွေဟာအချိန်ကြာမြင့်လာတာနဲ့အမျှအခက်ခဲတွေကြုံနေရပြီးအနာဂတ်ဘဝပျောက်ဆုံးနေတယ်လို့ဒုက္ခသည်အရေးကူညီပေးနေသူတွေကပြောပါရယ်။ထိုင်းနိုင်ငံဘန်ကောက်မြို့ကနိုင်ငံသားသတင်းတောက်များအသင်း FCCT မှကျင်းပတဲ့နယ်စပ်အကူအညီပေးရေးညွန်ပေါင်းအဖွဲ့နှစ်40ပြည့်အခမ်းအနားမှာဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတာပါ။နယ်စပ်တစ်လျှောက်ကဒုက္ခသည်စခန်း6ခုမှာလူ3000ကျော်နေထိုင်နေပါရယ်။ထိုင်းဆိုရကစခန်းပြင်ပထွက်ခွင့်တားမြစ်ထားတာကြောင့်ဒုက္ခသည်တွေဟာအလုတ်ကင်ခွင်လန်းဆုံးရှုံးရပြီးအနာဂတ်ပျောက်ဆုံးနေရတယ်လို့ထမဟင်ဒုက္ခသည်စခန်းကကြီးကြပ်ရေးမှူးနော်တလေးဖော့ကပြောပါရယ်ပဲခူးတိုင်းဒိုင်ဦးထောင်မှာနိုင်ငံရေးအကျဉ်းသားတွေကိုပုံစံကြီးတောင်းခံနေပြီးမပေးတဲ့သူတွေကိုထောင်အာဏာပိုင်တွေကရိုက်နှက်နေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကမနေ့ကသတင်းထုတ်ပြန်ပါရယ်ထောင်ပြောင်းလာတဲ့နိုင်ငံရေးအကျဉ်းသားတွေကိုပုံစံကြီးမပေးရင်ရိုက်နှက်တယ်လို့ဆိုပါရယ်။ဒါယူအကျဉ်းထောင်ကိုဇွန်ဇွန်လိုင်းကထောင်ပြောင်းလာတဲ့နိုင်ငံရေးအကျဉ်းသားတွေကိုထောင်အာဏာပိုင်တွေကပုံစံကြီးတယောက်ကိုတသိန်းနှုန်းနဲ့အယောက်200စီကနေတောင်းခံနေတယ်လို့ PPNM ထုတ်ပြန်ချက်မှာဖော်ပြထားပါရယ်။ပုံစံကြီးမပေးတဲ့နိုင်ငံတွေကိုထောင်အာဏာပိုင်တွေကခြေထောက်နဲ့ကန်ကြောက်ရိုက်နှက်ပြီးညှဉ်းပန်းနှိပ်စက်ရုံမကညင်ညင်ညင်ဆဲဆိုနေရလို့လည်းဆိုပါရယ်ရှင်။လူကုန်ကူးမှုတားဆီးရေးဆိုင်ရာအာဆီယံအရှေ့တောင်အာရှနိုင်ငံများအသင်းအစည်းအဝေးကိုဗီယက်နမ်နိုင်ငံမှာကျင်းပနေတယ်လို့ဂျာကာတာ Globe သတင်းကမနေ့ကဖော်ပြပါဗျ။လူကုန်ကူးမှုပြဿနာကိုအာဆီယံကအလေးပေးဖို့လိုအပ်တယ်လို့အင်ဒိုနီးရှားလူဝင်မှုကြီးကြပ်ရေးဦးစီးဌာနတာဝန်ရှိသူကဒီလ14ရက်မှာကျင်းပခဲ့တဲ့အစည်းအဝေးမှာပြောကြားလိုက်ပါဗျ။2020ကနေ2023အတွင်းအရှေ့တောင်အာရှဒေသတွင်းကအင်ဒိုနီးရှားကိုယ်စားလှယ်တွေဟာလူကုန်ကူးမှု2400ကျော်ကိုကင်တွယ်ခဲ့ရပြီးကမ္ဘောဒီးယားက1200ကျော်မြန်မာက200ကျော်၊လာအိုက290ကျော်နဲ့ထိုင်း၊ဖိလစ်ပိုင်း၊မလေးရှားနဲ့ဗီယက်နမ်စတဲ့နိုင်ငံတွေကအမှုတွေဖြစ်ပါတယ်။ထိုင်းဝန်ကြီးချုပ်ယာရုကနေစထရက်တာထဝီစင်ကိုဖယ်ရှားလိုက်ပြီးနောက်တစ်ရက်မှာပဲဝန်ကြီးချုပ်ဟောင်းဂရေးကျွဲတထေးသက်ဆင်ရှင်နာဝဲရဲ့အသက်39နှစ်အရွယ်သမီးကိုဝန်ကြီးချုပ်သစ်ခန့်အပ်ဖို့ဖွေထိုင်းပါတီကမနေ့ကရွေးချယ်လိုက်ပါတယ်။ဖွေထိုင်းပါတီဦးဆောင်တဲ့ညွန်ပေါင်းအစိုးရဟာပါလီမန်မှာသူ့ကိုဝင်ကြီးချုပ်အသစ်အဖြစ်အတည်ပြုဖို့တောက်ကြနေမှာမဲခွဲဆုံးဖြတ်ပါမယ်။ဝင်ကြီးချုပ်ဖြစ်ဖို့ပါလီမန်အမတ်493ယောက်ထဲက248ယောက်ထောက်ခံမဲ့ရဖို့လိုပါတယ်။သတင်းဆောင်မအစီအစဉ်မှာစစ်ကောင်စီကျူးလွန်ထားတဲ့ရက်ဆက်ကြမ်းကြုတ်တဲ့ဆေးရဆွေးမှုတွေရဲ့အထောက်အထားအများပြားတွေ့ရှိထားတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရာ IIMM အဖွဲ့ကဩဂုတ်လ13ရက်နေ့ကထုတ်ပြန်လိုက်ပါတယ်။ကျွန်မကပဲစူးစီးတင်ပြထားပါတယ်ရှင်။စစ်ကောင်စီကရက်ဆက်ကြမ်းကြုတ်တဲ့ဆေးရဆွေးမှုတွေကိုနိုင်ငံတဝန်းမှာပြင်းပြင်းထန်ထန်ကျူးလွန်နေတဲ့အထောက်အထားအများပြားတွေ့ရှိထားတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရာ IIMM အဖွဲ့ကဩဂုတ်လ13ရက်နေ့ကထုတ်ပြန်ပါတယ်။စစ်ကောင်စီဟာအရတားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ IIMM အကြီးအကဲနီကိုလတ်ခွန်ချန်းကပြောပါတယ်
။ And we've seen for example this big increase in the use of aerial bombing.
ရတားတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေ၊စာသင်ကျောင်းတွေ၊ဖျားကျောင်းတွေနဲ့စစ်ရုံတွေကိုလေကြောင်းကနေဘုံးကျဲတိုက်ခိုက်တာတွေပိုများလာတာတွေ့ရတယ်။
စစ်ကောင်စီဟာသူတို့ကိုစန့်ကျင်တယ်လို့တန်တရားရှိတဲ့ထောင်ထဲချီတဲ့လူတွေကိုမတရားဖမ်းဆီးချုပ်နှောင်အကျဉ်းချတာညှဉ်းပန်းနှိပ်စက်တပြတ်တာပြက်စစ်နဲ့ရှော့တိုက်တာလေပင်းညစ်တာအိမ်မရအောင်လုပ်တာစတဲ့ရုပ်ပိုင်းစိတ်ပိုင်းညှဉ်းပန်းနှိပ်စက်မှုတွေစနစ်တကျကျူးလွန်ခဲ့တဲ့အထောက်အထားအများပြား IMM ကရရှိထားတယ်လို့လည်းဆိုပါတယ်။ဒါပြင်အုပ်စုဖွဲ့မတိန်ကျင်တာလေရင်ကအစိပ်ပိုင်းတွေကိုမီးရှို့တာနဲ့လိမ်ပိုင်းဆိုင်ရာရာဇဝတ်မှုကျူးလွန်တဲ့အထောက်အထားတွေကိုလည်းတွေ့ရတယ်လို့ IMM ရဲ့အစိုးရခန်းစာမှာဖော်ပြပါဗျ။စစ်ကောင်စီရဲ့စစ်ကြောရေးတွေမှာလူမဆန်ကြမ်းကြုတ်တဲ့အခြေအနေတွေနဲ့စစ်မေးခံခဲ့ရတဲ့အမျိုးသမီးတွေရှိခဲ့တယ်လို့နိုင်ငံရေးအကျဉ်းသူတူဖြစ်တဲ့နိုင်ငံရေးအကျဉ်းသူများအဖွဲ့ WOPP တာဝန်ခံမတ်စုစုမေယွန်းကပြောပါဗျ။
ဖန်စီလိုက်တဲ့နေရာမှာပဲလက်ထိတ်ကိုနောက်မှာခတ်ပြီးတော့နောက်ကနေမရင်းကျင်ပြီးသူတို့ရဲ့တုတ်ရည်ကိုအမျိုးသမီးခန္ဓာကိုယ်ပေါ်ကိုဖျန်းတာမျိုးအဲ့လိုမျိုးပေါ့ကျုံလာတဲ့အမျိုးသမီးတွေရင်ဖွင့်တာကိုလည်းတီးခဲ့ရတယ်ပေါ့နော်ပြီးတဲ့ခါကျကိုနဲ့အတူတူနေတဲ့ဒီအဖမ်းခံလိုက်ရတဲ့ညီမတွေဆိုရင်ဒီအမျိုးသမီးအင်္ဂါတွေကိုနမတ်တုတ်ကြီးနဲ့ထိုးတာမျိုးမျက်လုံးအိမ်နေခန္ဓာကိုယ်အနှံ့မှာရစရာမရှိအောင်ပေါ့နော်ဒဏ်ရာဒဏ်ချက်တွေနဲ့ပေါ့နော်သွေးသိမ်းထွက်နေတဲ့သွေးတွေကိုတော့စီးဝါးတော်တူတာဝင်မရတဲ့အနေထိုင်နဲ့ကျုံတွေးရတဲ့အမျိုးသမီးတွေနဲ့လည်းစုံခဲ့ရတယ်ပေါ့နော်
စစ်ကောင်စီကြောင့်တေဆုံးသူတွေထဲမှာကလေးငယ်တွေပါဝင်တယ်လို့ကြားမအသက်ရွယ်အမျိုးမျိုးပါဝင်တယ်လို့ IIMM အဖွဲ့ကဆိုပါတယ် IIMM ရဲ့အစီရင်ခံစာကိုမျက်မြင်သက်သေတွေရဲ့ထွက်ဆိုချက်400ကျော်သတင်းရင်းမြစ်900ကျော်စီကစုဆောင်းရရှိထားတဲ့အချက်အလက်နဲ့အထောက်အထားတွေကိုအခြေခံရေးသားထားတာဖြစ်ပါတယ်ဓာတ်ပုံတွေဗီဒီယိုတွေအသံဖိုင်တွေစာရွက်စာတမ်းတွေမြေပုံနဲ့ဂျိုရုပုံရိပ်တွေဆိုရှယ်မီဒီယာပို့စ်တွေနဲ့ပုံကင်းစေပညာဆိုင်ရာအထောက်အထားတွေပါဝင်တယ်လို့လည်းဖော်ပြထားပါတယ်ဆရာဆွေးမှုကျွလွန်တဲ့သူတွေကိုနိုင်ငံတကာဥပဒေတွေအပြင်နောက်ပိုင်းမှာ NUG ရဲ့ပြည်တွင်းဥပဒေတွေနဲ့လည်းအရေးယူသွားဖို့ရှိတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့တမလာယုံပြောခွင့်ရဦးကျော်စောကပြောပါတယ
်အကြမ်းဖက်စစ်ကောင်စီမှာဆိုရင်အာနာယုမင်းအောင်ဆိုင်ထိတ်ဆုံးပါပေါ့သူကလူတိုင်းပြောနေတယ်တကယ်ဆရာဆွေးကောင်သူဆိုရင်လည်းကျွန်တော်အမြင်ပြောရရင်တော့နိုင်ငံတကာဥပဒေရဆိုအမြင့်ဆုံးအပြစ်ပေးခံမဲ့လူဖြစ်မှာ
တရားစွဲမှုတွေနဲ့ပတ်သက်ပြီးတာဝန်အရှိဆုံးသူကိုနိုင်ငံတကာဥပဒေတွေနဲ့တရားစွဲဖို့ပြင်ဆင်နေရလို့လေ IIMM အဖွဲ့အကြီးအကဲကဆိုပါတယ်မြန်မာစစ်တပ်ရဲ့2016နဲ့2019ခုနှစ်တုန်းကရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့အစိုးပိုင်းရာဇဝတ်မှုတွေကိုလည်းဆက်ပြီးတော့စုံစမ်းစစ်ဆေးနေရလို့ IIMM အဖွဲ့ကဆိုပါတယ်ဒါပြင်စစ်တပ်ကိုတိုက်နေတဲ့လက်နက်ကင်အဖွဲ့တွေရဲ့ရာဇဝတ်မှုတွေနဲ့သက်ဆိုင်တဲ့အထောက်အထားတွေလည်းခိုင်လုံစွာရရှိထားပြီးအဲ့ဒီမှာစစ်တပ်သတင်းပေးတွေဒါမှမဟုတ်စစ်တပ်နဲ့ပူးပေါင်းတယ်လို့တနရရှိတဲ့သူတွေကိုတရားမဝင်ကွက်မြတ်တာတွေပါဝင်တယ်လို့အဲ့ဒီအစီရင်ခံစာမှာရေးသားထားပါတယ်ရှင်။ဆက်လက်ပြီး RFA ပေးစာပြန်စာအစီအစဉ်မှာ ARI တိုင်းနဲ့ရခိုင်ပြည်နယ်တွေကပေးစာတွေကိုမဆန်းမော်အောင်ကကောက်နှုတ်တင်ပြထားပါတယ်ရှင်။
မင်္ဂလာပါ RFA ပေးစာပြန်စာစီစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်စီစဉ်မှာ ARD တိုင်းကပေးစာကိုအရင်ဆုံးတင်ပြချင်ပါတယ်ကျွန်တော်ကမကွေးတိုင်းဇာတိဖြစ်ပေမဲ့အခု ARD တိုင်းမြောင်းမြမြို့နယ်မှာအလုပ်လုပ်ပြီးနေနေပါတယ်တဲ့တလားတစ်ခါဧည့်စင်းတိုင်ရပြီးရက်ကြော်တာဖြစ်ဖြစ်ဧည့်စင်းမတိုင်ဖြစ်တာပဲဖြစ်ဖြစ်ဒဏ်ငွေ1000နဲ့ထောင်နှံတလားချမယ်လို့ရက်ကွက်အုတ်ချုံမှုတွေကချင်းချောက်နေပါတယ် RFA ရေတစ်ခါတစ်ခါဧည့်စင်းတိုင်ရင်လဲငွေ1000ပေးရပါတယ်ဒါရင်မကပဲစစ်မှုထမ်းပါသွားသူတွေရဲ့ကြံခဲ့တဲ့မိသားစုတွေကိုထောက်ပံ့ဖို့ဆိုပြီး3လတခါငွေ9000စီကောက်မယ်လို့လည်းပြောပါတယ်တဲ့ကျွန်တော်တို့ခံစားနေရတာကိုအများပြည်သူသိရှိအောင်တင်ပြပေးပါဆိုပြီးပေးပို့လာတာပါရှင်အခုဆက်ပြီးစီရီယန်ចောင်းသားတယောက်ရဲ့ပေးစာကိုတင်ပြပါမယ်မင်္ဂလာပါ RFA ရေကျွန်တော်ကပညာရေးကောလိပ်နောက်ဆုံးနှစ်စီရီယန်ចောင်းသားတယောက်ပါစစ်မှုထမ်းဥပဒေပြဋ္ဌာန်းလိုက်ပြီးနောက်ပိုင်းတိုင်းပြည်အခြေအနေမငြိမ်မသက်ဖြစ်လာတော့မလေးရှားနိုင်ငံကိုထွက်လာခဲ့ပါတယ်တဲ့လက်ရှိမှာမလေးရှားမှာတရားမဝင်နေထိုင်ပြီးအလုပ်ကင်မရှိတဲ့အပြင်မြမပွဲစားတွေလိမ့်လည်ခံရပြီးအလုပ်မရှိစားစရာမရှိနေစရာမရှိပဲတငယ်ချင်းတွေစီမှာနေနေရပါတယ် RFA ရေမတရားသဖြင့်အာဏာသိမ်းတာကိုလက်မခံလို့ CDN လုတ်ပြီးတိုင်းပြည်ကနေထွက်ခဲ့တာကိုနောင်တမရပါဘူးတဲ့ဒါပေမဲ့တိုင်းပြည်မကောင်းလို့ပြပထွက်လာသူတွေကိုအလုတ်ရှာပေးတဲ့ပွဲစားတွေကတရက်ကိုစက်ယုံကမလင်းငွေရင်းကစ် 120 ပေးရင်တော့သူတို့က 80 ပဲကျွန်တော်တို့ကိုပြန်ပေးပါတယ်တဲ့ကိုတိုင်းပြည်မှာအဆင်မပြေလို့သူများနိုင်ငံမှာဒုက္ခရောက်ခံပြီးလာနေတာတော့ကိုလူမျိုးအချင်းချင်းခေါင်းပုံဖြတ်နေပါတယ် RFA ရေဒါကိုအများသိအောင်ပြောပေးပါဆိုပြီးပေးပို့လာတာပါရှင်အခုတကတင်ပြချင်တာကရခိုင်ပြည်နယ်ပေါတောမြို့နယ်ကပေးစာပါ မင်္ဂလာပါ RFA အရခတက်တော် A ထိန်းချုပ်ထားတဲ့ရခိုင်ပြည်နယ်ပေါတောမြို့နယ်ကတက်ချိုချေးရွာမှာ A ခံထားတဲ့ချေးရွာအုပ်ချုပ်ရေးအဖွဲ့တွေကစစ်ပေးဒုက္ခသည်တွေကိုလူမှုကူညီတဲ့အဖွဲ့တွေထောက်ပံ့တဲ့ငွေတွေကနေအမျက်ရှာပြီးအလွဲသုံးစားလုပ်နေပါတယ်တဲ့လူမှုကယ်ဆယ်ရေးအဖွဲ့တွေကချေးရွာတွေထဲမှာစစ်ပေးဒုက္ခသည်ဆင်းနေကောက်နေတော့ချေးရွာဥက္ကဋ္ဌဆိုသူကလူစင်းပို့ထည့်ပြီးငွေတွေကိုပို့ယူပါတယ်တဲ့စစ်ပေးရှောင်နေရတဲ့အထဲမပါတဲ့သူ့ရဲ့မိသားစုဆွေမျိုးစင်းတွေလည်းစစ်ရှောင်စင်းနဲ့ထည့်ပြီးငွေတွေထုတ်ယူနေပါတယ် RFA ရေကျေးရအုပ်ချုပ်ရေးအဖွဲ့တွေကဒီလိုမျိုးထောက်ပံ့ငွေတွေကိုအပိုထုတ်ယူနေတာ30နဲ့ချီရနေကြပါတယ်ဒီလိုဖြစ်ပျက်နေတာတွေကို A ရဲ့သက်ဆိုင်ရာနယ်မြေတာဝန်ရှိသူတွေကစစ်ဆေးအရေးယူပွေးဖို့တောင်းဆိုချင်ပါတယ်ဆိုပြီးပေးပို့လာပါတယ်ရှင်ဒီဘက်အစီအစဉ်ကိုတော့ဒီလောက်ပဲရနာပါရစေနောက်တစ်ပတ်မှာလဲ RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးအောင်မှာမို့စောင့်မျှော်ရှုစားပါအောင်ရှင်
အခုတော့ရှမ်းတိုင်းဒေသဘာသာအစီအစဉ်ကိုထုတ်လွှင့်ပါမယ်။မြန်မာဘာသာစာတန်းထိုးနဲ့နားဆင်ကြည့်ရှုရမှာပါရှင
်။မိုက်ဆုံခါပင်းနောက်ကွန်မန်တိုင်တန်းစင်တော်ကြဆောင်ပင်ယူလီကတ်ယန်ယူခနော။မနေ့ဝန်ည16လွန်ဩဂတ်ပီခရစ်2024လက်နေပီတိုင်းဆောင်ပတ်ပိုင်18နေလွန်912ခမ်းဝန်ဆုကဟုံးပွိုင်စင်အရဖီတဲခမိုင်ပွိုင်စင်ไฟတယူအော။ตอนหน้าวงในใจเมืองเป็นพวกปุ่นพรเสใจหยีพงตั้งขาวนางเยหอมเตหอมกันให้งานเขาเงาในปันกว่าค่ะอ
ซึกเขเก้ากั้ง MNDAA อันลุมตึกยึดเอาเวียงลาเชียวไว้นั้นสืบโลตึกตับมันขมายา147อันปักตีน้องก่อหลงอันมีในเกณฑ์นำลันดังสีปอแหล่งข่าวในพื้นที่หมอกลาตีซุ้มข่าวพระฮอกว่าเมื่อซึ่งวันที่13ย่ำไม้วัน4โมงไปนั้นยึดเลยตับมันน้องก่อหลงยาวดีงามมาไหนตับน้องก่อหลงในซึกเขเก้ากั้งเตลุมตึกมาเจมือเลือนป่นวันที่26สองฝ่ายยื้อกันเฮาแห้งเข้าตั้งหิมเหลือนเสจังยึดไหลปังตึกในสองฝ่ายมีลองลู่ตายนำในเสต้าฝ่ายไหลตายหมัดหลายก็อํายืนยันไหลว่าน้องก็ลงในตับมันขมายา147ในห่างไกลเวียงสีป้อหมอก14ลักปืนตีแลหมู่วานป๊อดนั้นเป็นนาลินปาดิมะซึ่งจึงได้ตับซึกซึ่งได้ SSPP SSC กุมกำ
ปังยันซึก1027หอบกำ2อันเต็มมาเมื่อเลือนจุนวันที่25ซึกลอยตั้งเทียนนาลิเตลมตึกติเวงจอกแม้ซึกเขตเก้ากลาง MNDAA ซ้ำเตะเอาวันที่2เดือนจุลายนลมตึกเวงลาเซียวและก้นเมืองนับโหแสนไหลปลายคู่ของเฮือนเยคือตั้งหลังลูกไหวก้นปอกด้วยเฮือนขึ้นก่อนหนึ่งลาดว่าย่ำเดี๋ยวเนื้อเวียงลาเซียวเสียงกองเสียงกังเย็นไหวในเซตาก้นเมืองไปฮัดปอกอยู่เฮือนขึ้นเฮือนห่านตั้งขายกาดซื้อในโกยาก้นหายยาแล้วเขาเอาคู่ของอันมิกาคันป้าเสียมเงินคำหลดกาซื้อในหันสั่งเอากว่าทั้งหมดเอากว่าตั้มขายขึ้นกว่ามีว่าไหนซึกเก้ากลาง MNDAA หลอดตึกเวียงลาเซียวหึงเหลินวันที่3เหลินออกาซึก MNDAA ปืนเผาว่ายึดไหลตึงซึกยามาค่าและเวียงลาเซียวปัดปืนว่าไหนย่ำเดียวซึกเขเก้ากลางกุ้มกับเวียงลาเซียวสิหาลำตีก้นยาเฮิรนหลักโคของเปิ่นตามให้ปันตรวจตามหมอกก้นเมืองปอกอยู่เฮิรนขึ้นกุ้ยกาก้นเมืองในย้อนกูซึกมันปล่อยหมากและกำปันนำไปฮัดปอกเฮิรนขึ้น
ฝ่ายเริ่มไหลจุ้มซึกมันเวียงตนตีจี้สั่งห้ามก้นเมืองขายกาดกลางคำไว้โจเขาห้ามขายในวันที่11ต่อถึงวันที่12อันใจปิกครับอําปันขายกาดในเป็นย้อนสั่งก้นเมืองโฮเนื้อขบุญเผาได้ป้าไว้ว่าตาเอาห่มลมเวียงย้ำกลางคำกลางคืนตากดทัดสายไม้แขกเจอในหยาบผืดแลสั่งเลยจี้สั่งเฮอปิกครับการขายกาดกลางคำเวียงตนตีไว้โจเขาว่าไหนย่ามเหนียวตีเวียงตนตีก้นเมืองใต้ปอดของนับโหเหงปลายเพศซึกมาสอนอยู่จอมเฮือนจอมวัดจอมหุงแฮมย้อนมีก้นเข่าออกน้ำฝ่ายหนึ่งมีข่าวหรือว่าปังตึกเตเพล่ามาแหล่ก้นเมืองก่อตกเจอย่ามเหนียวในเวียงตนตีพ้องย่ามโหคำกลางคำก้นกล้าพักเขียวเขานอนตุ้มตาขายกาดก้นไข่ซื้อน้ำมันสำกว่าเข่าเถียวเจียมกลางในเจ้าหมอกสองมงซึกมันซ้ำฮอนเถ่าซอกเตากุดทัดสายไม้แขกไม้ฟางก้นกว่ามาก้าขายกลางขึ้นแหล่เฮ็ดให้ก้นเมืองโหบดังหยาเผิด
ข้าหมายปล่อยเสียงไฟใต้ตอนหน้าวงในสุดเยาวตีในออใจหยีพงตางขาวนางเยหอมหอมจมปีน้องก้นเมืองใต้สงซื้อหับถอมเสียงใต้อาราฟิววันสุกวงนาแทงอยู่ไฮโยลิกัดเย็นห้ามเขียนไฮยังเสกัมใหม่สงคา
อาราฟิวอซีซินนี้ก็ดีมาเว้ยยันนาบยาสิเมมาปิตูปิตาเมียเบยอันดีเกินเว้ยจาบาสิရှင်